ဒီကနေ့မှာပဲတရုတ်သမ္မတနဲ့အတူလိုက်ပါလာတဲ့တရုတ်ကွန်မြူနတီပါတီနိုင်ငံတကာရေးရာဝန်ကြီးနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေနေပြည်တော်မှာတွေ့ဆုံနေပါတယ်။တရုတ်သမ္မတရှီဂျင်းဖင်ရဲ့မြန်မာနိုင်ငံနှစ်ရက်တာခီးစဉ်အတွင်းမှာပြည်တွင်းနိုင်ငံရေးပါတီတချို့ကိုသမ္မတရှီနဲ့တွေ့ဆုံနှုတ်ဆက်ဖို့တရုတ်တန်ယုံကတဆင့်ဖိတ်ကြားခဲ့တာပါ။ဖိတ်ကြားခံခဲ့ရတဲ့ပါတီအများစုကတရုတ်သမ္မတလာတဲ့ခီးစဉ်ကိုကြိုဆိုကြပေမဲ့လို့မြန်မာနဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုတွေလုပ်မယ်ဆိုရင်ဒေသခံတွေနိုင်ငံရေးပါတီတွေရဲ့သဘောထားမပါဘဲမလုပ်စေချင်ကြပါဘူး။တရုတ်သမ္မတနဲ့တွေ့ဖို့ရှိတဲ့နိုင်ငံရေးပါတီတချို့ရဲ့သဘောထားအမြင်ကိုစောထက်ပြောပြပေးပါရှင်
။လူခွင့်ရေးကိစ္စအင်းနဲ့အနောက်နိုင်ငံရဲ့ဖိအားကိုမြန်မာနိုင်ငံကရင်ဆိုင်နေရတဲ့အချိန်ပြီးတော့အမေရိကန်တရုတ်ကုန်သွယ်ရေးစစ်တင်းမာနေတဲ့အချိန်သမ္မတရှီဂျင်းပင်ရဲ့ခီးစဉ်ဟာမြန်မာနိုင်ငံအပေါ်တရုတ်ရဲ့သဘောထားကိုပြလိုက်တာဖြစ်နိုင်ကြောင်းအမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကပြောပါတယ်
။အမေရိကန်တရုတ်ကုန်သွယ်ရေးမှာလည်းဖြစ်နေတဲ့အခြေအနေမှာဒါပြတာကအရှိကိစ္စအပေါင်းအားလုံးပေါ့။ဥပဒေဝါဒကိစ္စလည်းအပေါင်းပေါ့။ဒါနဲ့သာရက်ပြတာကနိုင်ငံတကာနိုင်ငံကြီးမှာမြန်မာနိုင်ငံပေါ်မှာတရုတ်ပြည်ရဲ့ပေါ့ဗျာ။တတိယချက်ရှိတယ်ဆိုတော့ဗီယက်နမ်ကြားရဲ့ပုံကိုသာကောင်းတယ်လို့ပဲပြောရမှာပါ။
မြန်မာတရုတ်နှစ်နိုင်ငံကြားချုပ်ဆိုထားတဲ့စီမံကိန်းတချို့ဟာဒေသခံတွေကန့်ကွက်တာကြောင့်ရပ်ဆိုင်ထားတဲ့အချိန်မှာပဲလာရောက်တဲ့အတွက်တရုတ်သမ္မတရဲ့အခုခီးစဉ်အတွင်းအငင်းပွားပွဲစီမံကိန်းတချို့အတွက်နားလည်မှုစာချုပ် MOU ရေးထိုးဖို့ရှိနေရပါဒီစီမံကိန်းတွေထဲကမြန်မာတဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိရဲ့စီမံကိန်းဆိုရင်တော့ပြည်သူတွေအနေနဲ့လက်ခံလာနိုင်မှာဖြစ်ကြောင်းဦးခင်မောင်ဆွေကပြောပါတယ်
မူရင်းထုတ်လိုက်ရင်လည်းအကန့်တတ်တယ်ပေါ့။ဒါအိချာအိချာဖြစ်နေတဲ့ပေါ်သားတွေရပြီးမှစီမံကိန်းတွေဆက်လုပ်နေတဲ့အားမျိုးဒီသွားလာမယ်ဆိုရင်တော့ဒီအကျိုးရှိသွားဟိုဆက်လုပ်ရအကြောင်းမရှိဘူးပေါ့။ရှိတော့ပါလေ။အဲ့ဒီဒီရှိသွားရေးရှိအောင်အဲ့ဒီနိုင်ငံရေးရှိအောင်ရင်းရင်းနဲ့ပေါ်အောင်အားလုံးကိုသွားသွားတဲ့အဖြစ်တော့အကျိုးသမားကိုပြည်ပြဆွေးနွေးမှုလိုအပ်တယ်လို့ဆိုမှအဲ့ဒီတော့အိချာသမားများများဟာစီစဉ်မှုအကျိုးရှိပါလေ။
တရုတ်သမ္မတခီးစဉ်ကနေကောင်းမွန်တဲ့ရလဒ်တွေထွက်ပေါ်လာဖို့မျှော်လင့်နေတဲ့ကချင်ပါတီတွေကလည်းနှစ်နိုင်ငံအစိုးရချင်းပူးတွဲလှုပ်ဆောင်မှုမှာပြည်သူတွေရဲ့သဘောထားကိုရယူစေချင်ကြတာပါ
လုတ်တာကိုင်နာတော့ဒါတိုးတက်ဖို့လုတ်တာကိုင်နာဖြစ်ပါတယ်ဒါပေမဲ့တကယ်ထိခိုက်မြင့်တာကတော့ဒေသခံတွေဖြစ်တဲ့အတွက်ဒီထိခိုက်မြင့်တာမှုတွေနဲ့အနာဂတ်မှာအကောင်းဆုံးဘယ်လိုဖြစ်စင်ပလဲသူတို့အောင်မြင်ဖို့ဆိုတာဒေသခံတွေမှာပါရမီမရပါဘူးဒါကြောင့်မို့ဒေသခံတွေရဲ့သဘောထားအမြင်တွေကိုအလေးထားသင့်တယ်ညှိနှိုင်းသင့်တယ်လို့ကျွန်မမြင်ပါတယ
်ကချင်ပြည်နယ်ပြည်သူ့ပါတီ TSPP ပြောရေးဆိုခွင့်ရှိသူဒေါက်တာဘူကပြောသွားတာပါတရုတ်အိမ်မှာတစိမ့်တစ်ပိုင်းဖြစ်တဲ့ရဝန်းနဲ့ပိုလာမစီမံကိန်း BRI မှာအိန္ဒိယသမုဒ္ဒရာဘက်ထွက်တဲ့အတူဆုံးထွက်ပေါက်ကိုပိုင်ဆိုင်ထားတဲ့မြန်မာနိုင်ငံကအချက်အချာကြာနေပါတယ်။ဒီအထဲမှာတရုတ်နိုင်ငံရဲ့စီမံကိန်းတွေအမြောက်များရှိနေတဲ့ရခိုင်ပြည်နယ်ဟာစီးပွားရေးနဲ့ပထဝီနိုင်ငံရေးနှစ်မျိုးစလုံးမှာအရေးပါနေရပါ။ဒီလိုအရေးပါတဲ့ဒေသမှာနေထိုင်တဲ့သူတွေကိုအလေးထားဖို့လိုရလို့ရခိုင်ပါတီဖြစ်တဲ့ AMB ပါတီအထွေထွေအတွင်းရင်းမှုခိုင်ပြည်စိုးကပြောပါတယ်။
အဲ့တော့တော့ရုပ်ဆိုးရကလည်းကောင်းကွန်ဖက်စ်ပါတီကလည်းကောင်းသုံးဟောင်းအဲ့ဒီမှာရင်းနှီးနိုင်တဲ့အစီအစီပြန်ကုန်ကလေးတို့ဘာမျိုးတွေကကျွန်တော်တို့စီမားတို့ကပြည့်စုံဆွေးနွေးတာတော့မရှိဘူးညဒီတိကျဆုံးဆိုတာကကိုယ်လေးနဲ့အဆန်တရာမျိုးနဲ့မဟုတ်သေးတဲ့ဒေသမှာရှိတဲ့တကယ့်ကိုဟိုအကောင်းဆောင်ပိုင်းတွေပါတီပိုင်းတွေနဲ့ဆွေးနွေးပြဖို့လိုတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့တရုတ်ကွန်မြူနတီပါတီ CCP တို့ကြားပါတီချင်းကောင်းမွန်တဲ့ဆက်ဆံရေးရှိနေသလိုတခြားတိုင်းသားပါတီတွေနဲ့ပါဆက်ဆံရေးကောင်းတရုတ်အစိုးရကကြိုးစားနေပေမဲ့အထူးသဖြင့်ရခိုင်အင်အားကြီးပါတီဖြစ်တဲ့ရခိုင်မျိုးသားပါတီ AMP ပါတီကတော့သူတို့နဲ့နီးကပ်တဲ့ဆက်ဆံရေးမရှိဘူးလို့ပြောပါတယ်။တရုတ်သမ္မတရှီဂျင်းပင်ဟာဒီနေ့ဇန်နဝါရီ18ရက်နေ့လယ်တနားရီမှာနေပြည်တော်ကိုရောက်ပြီးညနေပိုင်းမှာနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ရုံးနဲ့တွေ့ဆုံသွားဖို့ရှိပါတယ်။ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်းနိုင်နဲ့မနက်ဖြန်မှာတွေ့ဆုံဖို့ရှိပြီးနိုင်ငံရေးပါတီတွေနဲ့ကတော့ညစာစားပွဲမှာတွေ့ဆုံသွားဖို့ရှိကြောင်းနိုင်ငံရေးပါတီတချို့ကပြောပါတယ်
ကျွန်တော်တို့သဘောပြတယ်ဗျပါတီတွေမကောက်ဘူးရှားဟိုအရင်ပါတဲ့ဟို NGO တွေအားလုံးပါ Facebook ကောင်းတယ်လေတော့အဲ့လိုအားလုံးအော်ဒီအင်္ဂလိပ်ပြန်ပြောင်းပြန်နိုင်လို့ပိုကောင်းတာပေါ့ဗျာဒါမှလည်းဟိုတင်ပြနေတာပြောနေတာတို့လုပ်လို့ရတာပေါ့နော
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုကော်မတီပြောခွင့်ရမုံရွာဦးအောင်ရှင်ပြောသွားတာဖြစ်ပါတယ်တရုတ်သမ္မတရှီဂျင်းပင်နဲ့အတူတရုတ်ကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံရေးဘူရိုအဖွဲ့ဝင်ဗဟိုအတွင်းရေးမှူးဌာနအတွင်းရေးမှူးတင်ကျဲရှန်တရုတ်ကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံရေးဘူရိုအဖွဲ့ဝင်ပြည်ပရေးရာကော်မရှင်ရုံးအရာရှိရန်ကျဲရှိတရုတ်နိုင်ငံကောင်စီဝင်နိုင်ငံသားရေးဝန်ကြီးဌာနဝန်ကြီးဝမ်ယီနိုင်ငံရေးဆွေးနွေးညှိနှိုင်းမှုညီလာခံအမျိုးသားကော်မတီဒူဥက္ကဋ္ဌဟယ်လီဖုန်းတို့လည်းလိုက်ပါလာရလို့စင်ဝါသတင်းဌာနကထုတ်ပြန်ထားပါတယ်